1552ခုနှစ်ကောဇာနဂရီ1380ပြည့်နှစ်ထောင်စေရီတော်မြတ်ကြီးစေရီတော်မြတ်များရွှေထီတော်တင်လူွယ်အထိန်အမှတ်ဖြင့်ဆင်းရဲခြင်းပြုလို့အသည့်ညာဥယံဓမ္မသဘင်အခန္ဓာဝယ်ဟောကြားအပ်တော်ပုဂ္ဂိုလ်ဒုပုဂ္ဂိုလ်များများ၏အမတ်တရားများတရားဒေသနာတော်ပုဂ္ဂိုလ်သူပုဂ္ဂိုလ်များများရဲ့အမတ်တရားများဆိုတာငငယ်တဲ့နှစ်ပေါင်း1000ကျော်ကစပြီးဒီပကံရိသပကံဧရိယာမှာဘုရားမြတ်စွာဘုရားယေရှုပြီးတော့ခြေနှိုးတဲ့သရားနဲ့ဒီဆောင်ဘုဝေလာကြားကြတဲ့ဇေတိပထိုးတွေကိုယေရှုပြီးတော့ပုဂ္ဂိုလ်သူပုဂ္ဂိုလ်များများရဲ့အမတ်တရားများလောကမှာအမတန်ထူးခြားတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်မမေ့နိုင်ကြတာသဘာဝပါပဲ။လောကမှာအထူးခြားဆုံးပုဂ္ဂိုလ်ကတော့ဘုရားမြတ်စွာ။သူကဲ့သို့ထူးခြားတဲ့ပုဂ္ဂိုလ်ဟာကမ္ဘာလောကကြီးမှာတစ်ချိန်တစ်ခါပေါ်ပြီးတဲ့နောက်ထိုပုဂ္ဂိုလ်ရဲ့အမတ်တရားများဆိုတာကမ္ဘာပြည်ပြည်မှာနေရအနှံ့တည်ရှိနေတတ်ကြပါလေတဲ့။အရိပကဧရိယာကြီးကဒါထူးခြားတဲ့ဂုံလူဝိသေသနဲ့ပြည့်စုံတယ်။ဒါကြောင့်ဝရုလေဝိယုဒံတဉာဏ်ဉာဏ်ပကံဘုရားကောင်းဆိုပြီးတော့ပကံဧရိယာမှာအမတ်တရားဖြင့်ဒီထားဖို့ပဲကြတာစေတီအစုပေါင်းလေးတန်းကျော်တယ်လို့ဒီလိုဆိုရှိတယ်ပေါ့ဒီကနေ့ခင်ဗျာလည်းပဲစေတီပထိုးတွေမြင်နေရတော့မြန်မာနိုင်ငံကိုလာရောက်ပြီးတော့လေပတ်ကြတဲ့နိုင်ငံသားတွေကမြန်မာပြည်ကိုအမြင်တစ်ခုပေးသွားတာကတော့ The Land of Pagoda တဲ့ဖျားပထိုးပေါ်တဲ့နိုင်ငံလို့ဒီလိုမှတ်တမ်းတင်ရတာဟာပုဂံဧရိယာကိုကြည့်ပြီးတော့မှတ်တမ်းတင်သွားတာဖြစ်တော့အမတန်ထူးခြားတဲ့ပုဂံဧရိယာလောကရဲ့နှစ်ပေါင်း2000ကျော်ကနေစပြီးတော့ဘုရားမြတ်စွာဘုရားကြီးကိုကိုယ်ပဲမြတ်လို့ကြတဲ့တရားစွမ်းအားတွေနဲ့ဘုံတရားအမျိုးမျိုးဘုရားကိုအထိမ့်မှပြုပြီးတော့တည်ထားကိုယ်ပဲကြတယ်ထူးခြားတဲ့ပုဂ္ဂိုလ်ဆိုတာလောကမှာအလုံးပေါ်ခဲ့တာဒီလိုဇေတိပထိုးတည်ထားဖို့ကိုယ်ကမြတ်စွာဘုရားကသတ်မှတ်ထားတဲ့ပုဂ္ဂိုလ်က၄ဦးပဲရှိသူပါရဟပုဂ္ဂိုလ်၄ဦးသူပါရဟဆိုတာသူပါရဟအမတ်တရားဇေတိပထိုးတည်ထားပြီးတော့ကိုယ်ပဲတိုက်တဲ့ပုဂ္ဂိုလ်လေဦးဆိုပြီးမြတ်စွာဘုရားဟောတယ်လေဦးကဘုသူတွေတော့ဆိုရင်နဗတ္တိကသမ္မာသမ္ဗုဒ္ဓလောကထွတ်ထားရှင်တော်မြတ်ဘုရားဘာဖြစ်လို့တော့ဆိုရင်ရှင်တော်ဘုရားဆိုတာလောကမှာအမြဲတမ်းလဲပွင့်ပေါ်ခဲ့တယ်ပွင့်ပေါ်လာလို့ရှိရင်လည်းတဆူပဲပွင့်ပေါ်နေရှိတယ်ဒါကြောင့်မို့လွန်ထူးခြားတဲ့ပုဂ္ဂိုလ်ထူးခြားတဲ့အသိဉာဏ်ရဲ့ပိုင်းရှင်ဖြစ်ပြီးတော့လောကသားတို့ရဲ့အကျိုးစီးပွားကိုဆောင်ရွက်တဲ့နေရာမှာလည်းထူးခြားတဲ့ပုဂ္ဂိုလ်ဖြစ်တယ်။ဒုတိယထူးခြားတဲ့ပုဂ္ဂိုလ်ကတော့ဘုရားဆိုရင်ပစ္စေကဗုဒ္ဓ။ကိုယ်ပိုင်ဉာဏ်ဆောင်တဲ့ဒုက္ခကတိချုပ်ငြိမ်းရာဖြစ်တဲ့နိဗ္ဗာန်လမ်းကြောင်းကိုရှာတွေ့တဲ့ပုဂ္ဂိုလ်ပစ္စေကဗုဒ္ဓ။တတိယထူးခြားတဲ့ပုဂ္ဂိုလ်ကတော့ဘုရားမြတ်စွာဘုရားကနီးခံပြီးတော့ဒုက္ခကတိချုပ်ငြိမ်းရာဖြစ်တဲ့နိဗ္ဗာန်လမ်းကြောင်းကိုရှောင်ကမ်းသွားနိုင်တဲ့ယဟန္တာပုဂ္ဂိုလ်များတတိယထူးခြားတဲ့ပုဂ္ဂိုလ်ကတော့လောကကြီးကိုတရားသဖြင့်အုပ်စိုးပြီးတော့ထူးထူးခြားခြားဓမ္မကိုဥတည်ထားပြီးတော့လောကသားတွေရဲ့အကျိုးကိုဆောင်သွားတဲ့စေတဝရမင်းတို့ဒီပုဂ္ဂိုလ်၄ဦးဟာ ထူပါရဟအမတ်တရားများရှင်တည်ထားတဲ့ပုဂ္ဂိုလ်တွေလို့ဒီလိုဆိုတော့ထူးခြားတဲ့ပုဂ္ဂိုလ်ဆိုတာပေါ်တော့ပေါ်ခဲ့တာ။ဒါနဲ့ဆက်လို့ပြောရလို့ရှင်ဒီကနေ့ခေတ်မှာဆိုလို့ရှင်အကြံငယ်ကပြီးသွားတဲ့မနေ့ကမှစီဝေကျင်းပလို့ပြီးသွားတဲ့သာသနာတော်လုံးဆိုင်ရာရွှေရည်ဒီကရတန်ခါစီဝေဒီကနေဒီကနေ့ခေတ်မှာအထူးခြားဆုံးပုဂ္ဂိုလ်တယောက်ရွေးချယ်လိုက်တာလက်ရှင်ကတရားဓမ္မချီးမြှင့်တဲ့တိရိကုဆရာတော်ဘုရားကြီးပါတန်ခါပေါင်း4000ကျော်ပါဝင်ဖွဲ့စည်းထားတဲ့ရွှေချင်းတန်ခါတုဒဇုလောကတိရိကုဆရာတော်ဘုရားကြီးကိုဂုဏ်ပြုတော်အနေနဲ့ဝိသိဌပုဂ္ဂလထူးခြားတဲ့ပုဂ္ဂိုလ်လို့ဒီစကားလုံးလေးထည့်သွင်းပြီးတော့တက္ကလရထသာသနောပကရကတနိုင်ငံလုံးနဲ့တသာသနာလုံးကိုကျေးဇူးရှိအောင်ဆောင်ရွက်တတ်တဲ့ထူးခြားတဲ့ပုဂ္ဂိုလ်များအဖြစ်ဟောရွှေရည်ဒီကရဲ့တန်ခါဒူးကြီးကဒီဘွဲ့ပုံလက်ပတ်ကိုတည်ယူဆရာတော်ကြီးကိုမနေ့ကလည်းဆက်ကတ်ကြသာသနာ့ဝင်ဆရာတော်ကြီးကိုယ်တိုင်လက်မှတ်ရေးထုတ်ပြီးတော့ကြီးမြင့်ထားတဲ့ဒီဘွဲ့လက်ရှိကကြဆရာတော်ဘုရားကြီးဒီပြင်ကားဒီတရားဟောမှာဖြစ်ပါတယ်နော်လောကမှာထူးခြားတဲ့ပုဂ္ဂိုလ်ဆိုတာပေါ်တော့ပေါ်ကထူးခြားတယ်ဆိုတာတာမန်နဲ့ထူးခြားတယ်လို့ပြောလို့မရဘူးဘုရားမြတ်စွာဘုရားထူးခြားတယ်ဘာလို့ထူးခြားတယ်ဆိုရင်နိဗ္ဗာန်ရောက်ကြောင်းလောကကိုကိုယ်တိုင်ရှာကြံတွေးရှိပြီးတော့အများသတ္တဝါတွေကိုထိုလမ်းကြောင်းပေါ်မှာတင်ပေးလို့ထိုလမ်းကြောင်းကနေရှောင်လမ်းရလို့လူလောကလူတွေမှာနတ်လောကလက်တွေပြမာတွေတတ္တလောကကြီးတစ်ခုလုံးဟာမိမိတို့အဆင့်တန်းအားရစွာချမ်းသာဒုက္ခတွေရကြမဆိုးနိဗ္ဗာန်ဆိုတဲ့ဆင်းရဲဒုက္ခတွေချုပ်ငြိမ်းတဲ့အငြိမ်းချမ်းကိုဝန်ဆံသွားကြရတယ်တလောကလုံးကိုကျေးဇူးပြုထားတဲ့ပုဂ္ဂိုလ်ချင်းပုဂ္ဂိုလ်တူပုဂ္ဂိုလ်မြတ်လို့ဆိုလိုက်တယ်။အဲ့လိုပုဂ္ဂိုလ်တူပုဂ္ဂိုလ်မြတ်ရဲ့အမတ်တရားကပကံဧရိယာမှာအလွန်တရာများထူပလို့ခေါ်ကြတယ်စေတိယလို့ခေါ်ကြတယ်ဒီနေရာမှာတရားရှိခင်သူတော်ရှင်ပြိဿတို့ဒီဝါရလေးနှစ်ခုရဲ့အဓိပ္ပာယ်ကိုရှင်းလင်းမှတ်သားထားဖို့လို့ထူပနဲ့စေတိယဘာထုတယ်ပကံခေတ်ပြီးတဲ့နောက်မှာမြန်မာနိုင်ငံမှာပေါ်ထွန်းလာတဲ့ခေတ်ကပင်ယခေတ်လို့ခေါ်တယ်အဲ့ဒီပင်ယခေတ်မှာသဗ္ဗေကျမ်းကလွန်စွာတက်မြောက်တဲ့စတုရင်္ဂဗလဆိုတဲ့အမတ်ကြီးကအဘိဓမ္မာကျမ်းကြီးကိုဖွင့်ဆိုတဲ့အဘိဓမ္မာပရိပိကတီဃာကျမ်းဆိုတာရေးသွားတယ်အဲ့ဒီအဘိဓမ္မာပရိပိကတီဃာကျမ်းကြီးမှာစေတိယနဲ့ထူပဘာထူးတယ်လဲလို့သူကဖွင့်သွားတာတော့စေတိယနဲ့ထူပဟာမုတ်ပါရာနဲ့မပါရာထူးတယ်လို့ဒီလိုဖွင့်ဆိုသွားတယ်ဒါပညာခေတ်ကစတုရင်္ဂဗလအမတ်ကြီးရဲ့ဖွင့်ဆိုမှုမုတ်ဥပါရဲမပါဘူးအဲ့ဒီနှစ်ခုနဲ့ထူးခြားမှုကိုပြောဒါကထူခိကတိဆောက်ထားတဲ့ဘုရားမြတ်စွာရဲ့အထိမ်းအမှတ်စည်းဒီတော်ပထိုးတော်တွေကိုကြည့်ပြီးတော့ဖွင့်ဆိုတဲ့အိဗယ်ဖြစ်တယ်။ဘုန်းကြီးတို့သာဝေကျမ်းဟာကိုလေ့လာပြီးတော့ဆင်ញင်သုံးသပ်ကြည့်လိုက်တဲ့အခါကျတော့ထူပနဲ့စေတိယဘာထူးလို့လို့ဆိုရင်ထူးခြားချက်တစ်ခုတွေ့ရတာထူပဆိုတာပုဂ္ဂိုလ်ဒုပုဂ္ဂိုလ်မြတ်တွေကိုရည်စူးပြီးတည်ထားတဲ့ထူပုဂ္ဂိုလ်ဒုပုဂ္ဂိုလ်မြတ်တွေရဲ့ကျွင့်ကြံရေးတဲ့ဓာတ်တွေရီလစ်လို့ခေါ်တယ်ထိုပုဂ္ဂိုလ်မြတ်တွေဘဝတစ်ခုဆုံးသတ်သွားတဲ့အခါသူတို့ရဲ့ကျင့်ကြံရေးခန္ဓာကိုယ်ကျင့်ကြံရေးတဲ့ဓာတ်တွေကိုအမတ်တရားထည့်သွင်းပြီးတော့ပူဇော်ကြတဲ့နေရာမျိုးကိုထူပလို့သူတို့ခေါ်တယ်။ဒါဖြင့်စေတိယဆိုတာဘာကိုခေါ်တာတော့လို့ဆိုစေတိယဆိုတာလူတွေကကြည်ညိုမြတ်လို့ပြီးတော့ အာဟုတကြီးကိုယ်ွယ်တဲ့နေရာမန္တညကိုစိတိယလို့ခေါ်တယ်။ဥပမာပဲဒီတိပ္ပိညီကတော့ယောဂဇုနတ်ကြီးရှိတယ်။တိပ္ပိညီကိုပူဇော်ကြတယ်။အဲဒီတိပ္ပိညီနဲ့စိတိယပူဇော်လို့ဒီတောင်ကတော့နတ်ကြီးတယ်ဆိုပြီးတော့နတ်ကိုပူဇော်တဲ့ပုဂ္ဂိုလ်တွေကပူဇော်ကြတယ်။အဲ့ဒါလည်းစိတိယ။ဆိုလိုတာကစိတိယဆိုတာပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများနဲ့မသက်ဆိုင်ဘူးလူတွေပူဇော်တဲ့နေရာမန္တရစိတိယ။ပုဂ္ဂိုလ်ဟုပုဂ္ဂိုလ်မြတ်တည်းရဲ့အမှန်သာဖြစ်တည်ထားတာကထူပါလို့ဒီလိုမှတ်သားရအောင်အဲ့တော့ဘုရားမြတ်စွာကိုယေရှုပြီးတော့ရှင်ညူးတဲ့တရားနဲ့တည်ထားထားတဲ့ဇေဒီမှန်သမျှထူပါလို့ခေါ်ရလူတွေကကိုယ်ဝယ်မြတ်လို့သောကြောင့်စေတိယလို့လည်းခေါ်နိုင်တယ်ထူပါလို့လည်းခေါ်ရမယ်စေတိယလို့လည်းခေါ်ရဘုရားရဲ့ဆိုပြိဋိဘံဆံသွားတဲ့အခါမှာပထမဆုံးတည်ထားတဲ့ဇေဒီဟာဆဲဆုံရှိ။ဩဘုရားရဲ့ဆိုပြိဋိဘံဆံတော်မူတဲ့အိန္ဒိယနိုင်ငံမှာပထမဆုံးတည်ထားတဲ့ထူပဆဲဆုံပဲရှိ။အဲဒီဆဲဆုံကသာဝိရိကလို့ဆိုရဲဘုရားမြတ်စွာရဲ့ကျင့်ကြံရတဲ့ခန္ဓာကိုယ်တော်ကကျင့်ကြံရတဲ့ဓာတ်တော်တွေကိုထဲ့သွင်းပူဇော်ပြီးတော့တည်ထားတဲ့ဇေဒီကရှစ်စုထူပါကရှစ်စုဓာတ်တော်ဝေပွဲမှာဓာတ်တော်မရလိုက်တဲ့ပုဂ္ဂိုလ်ဓာတ်တော်ဝေတဲ့ပုဂ္ဂိုလ်ကြီးကိုမှတ်ပြကြပါလိမ့်မယ်ဒေါနဆိုတဲ့ပုံနာကြီးအဲ့ဒေါနဆိုတဲ့ပုံနာကြီးကသူများကိုဝေချမ်းပေးလိုက်တာသူ့ကိုဓာတ်တော်ကိုးကွယ်စရာမကြံဘူးမကြံတော့ဓာတ်တော်ထဲတဲ့ရွှေခွက်ကြီးကိုသူကထာပနာပြီးတော့ကိုးကွယ်တယ်အဲ့ဒါကြတော့တုံပထူပလို့ခေါ်တယ်ကုံပထူပလို့လည်းခေါ်တယ်တုံပထူပလို့လည်းခေါ်တယ်ရွှေခွက်ကြီးထဲသွင်းပြီးတော့ထာပနာတဲ့စေဒီကိုတုံပထူပသို့မဟုတ်ကုံပထူပโอ้ขวัญเสด็จได้ดั่งตรงวีกวยมาอนน้อมจำมาย่องละเมริยะเมนีด้วยดั่งตรงเล่จำไม่ရှိหรอกโกกวยเสียยัดขึ้นมาได้ฉะนั้นคํามายัสสบยาเยยุคละตองกูเตโซระคะหลุสันติรุนันนาทินเนี่ยมีด้วยผิดตัวไอ้นี่มีด้วยฤดูตีท้าพี่รอโกกวยกันจ้ะအင်္ဂါရထူပါလေ။ဟော။သာရိရိကထူပါကရှစ်စုနဲ့တုံပါထူပါကတစု။အင်္ဂါရထူပါဆိုတာတစုအလုံးပေါင်းလိုက်တော့သာသနာတမိုင်းမှာပုဂ္ဂိုလ်တို့ပုဂ္ဂိုလ်များရဲ့အမှတ်တရအဖြစ်တည်ထားတာ၁၀စုပဲရှိတယ်။ဓာတ်တော်တွေကိုအမှတ်တရထည့်သွင်းပြီးတော့သာရိရိကထူပလို့ခေါ်တဲ့ဘုရားမြတ်စွာရဲ့သာရိရိကမွေတော်ဓာတ်တော်ကြီးကိဝါရစီဒီထူပကရှစ်စုဆိုတာဇာတိသာမင်းကြီးတည်ထားပုံပဲတဲ့မကရတိုင်းမှာတစုဝေသာလီတွေကဝေသာလီပြည်ကစုပေါင်းအုပ်ချုပ်ကြတဲ့ကဏရာဇာလို့ခေါ်တဲ့ဝေသာလီမင်းကြီးတည်ထားတာကတစုဆွေတော်မျိုးတော်များဖြစ်တဲ့ကပိလဝုန်မျိုးမှာတည်ထားတာကတဆုအလကပလို့ဆိုတဲ့မျိုးမှာတည်ထားတာကတဆုတဲ့ဝိထဒီပကမျိုးမှာတည်ထားတာကတဆုရာမဂါမဆိုတဲ့ပုံသားရောင်မှာတည်ထားတာကတဆုကုသိနာရောင်မှာတည်ထားတာကတဆုပါဝါမှာတည်ထားတာကတဆုလို့သာရိတိကဓာတ်တော်တည်ထားတဲ့စီသောဘထူပါရှိစုအာလုံသာသနာတပိုင်းမှာဇေဒီပထိုးရဲ့အစမှာဒီဆယ်စုပဲထိုကနေပြန်ပွားလာလိုက်တာထိုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များရဲ့အမှတ်တရအနေနဲ့ဒီကနေ့တည်ထားပူဇော်လိုက်ကြတာခနေ့လည်းတည်ထားပို့ဝဲကြတော့မယ်ဘုရားမြတ်စွာကိုကြည်ညိုပြီးတော့မိခိုအထာသရာပွားလာကြတဲ့မြန်မာနိုင်ငံလူနိုင်ငံသားတွေဟာအနေနဲ့ရရမှာစေတတိပထုမြန်မာရမှာစိတ်ထဲမှာကြည်လူကြတ တောင်ကလေးမြင့်မြင့်ဆိုရင်ဇေဒီဖွေးဖွေးတွေ့ရဘုန်းကြီးတို့ဒီဟိုသွားနေတဲ့အချိန်တော့တောင်မြင့်မြင့်ကလေးမှာမြင်တိုင်းမြင်တိုင်းမှာဒုက္ခမပြီမှာဆိုရင်ဒီလိုတောင်ကုန်းလေးပေါ်မှာဇေဒီဖူးရမှာပဲတောင်မြင်လိုက်တာနဲ့တောင်ပေါ်ကဇေဒီလေးကိုဖူးမြင်နေတာဖြစ်မြန်မာနိုင်ငံမှာတော့တောင်ကုန်းမြင့်မြင့်လေးရှိရင်ဇေဒီကိုဖူးတွေ့ရစမြင်တယ်ဒါကြောင့်မို့လို့မြန်မာနိုင်ငံကိုတလင်းတော့ပကောတာဇေဒီပထိုးပေါ်များတဲ့နိုင်ငံလို့ဒါကပုဂ္ဂိုလ်တူပုဂ္ဂိုလ်မြတ်တွေရဲ့အမှတ်တရားဘုရားမြတ်စွာဘုရားကဒီလိုထူးခြားတဲ့ပုဂ္ဂိုလ်တွေကိုအမှတ်တရားဇေဒီပထိုးတည်ထားကိုးကွယ်တာမြတ်တို့ကလက်ခံပြီးတော့ဘုရားကိုယ်တိုင်ကပဲဇေဒီတည်ထားလိုက်တဲ့ပုဂ္ဂိုလ်၄မျိုးလို့ဆိုပြီးတော့ဟောကြားထားတယ်သူနဲ့ထူးခြားတဲ့ပုဂ္ဂိုလ်မြတ်တွေရဲ့ဂုဏ်အရည်အသွေးကိုရှိခိုးလိုက်ရပူဇော်လိုက်ရလက်ဥကလေးတစ်ကြိမ်ချီလိုက်ရပန်းလေးတစ်ဝင်းတင်ပြီးတော့လှူလိုက်ရလို့ဘဝမှာချမ်းသာဒုက္ခရသွားတဲ့ပုဂ္ဂိုလ်ကြီးမြောင်များစွာရှိတယ်။အဲ့ဒီရည်ရွယ်ချက်နဲ့မြတ်စွာဘုရားအခွင့်ပြုထားတာပါ။ရိနိဗ္ဗာန်စံဃာလေးမှာရှင်အနန္ဒာကိုမှတ်ထားခဲ့တယ်မဘုရားရဲ့အမတ်တရားထူပကိုတည်မယ်ဆိုလို့ရှိရင်လမ်းလေးစုံမှတည်ရမယ်လမ်းတော်လမ်းလာအရှိကနေအနောက်နောက်ကနေအရှိတောင်ကနေမြောင်မြောင်ကနေတောင်သွားကြတဲ့ပုဂ္ဂိုလ်တွေဟာဇေဒီပထိုးကိုမြင်ရလို့လက်ဥကလေးတစ်ချိန်ချီလိုက်မယ်သို့မဟုတ်စိတ်ထဲကကြည်နူးယုံကြည်နူးလိုက်မယ်သို့မဟုတ်ပန်းလေးတစ်ခွက်ရေချားလေးတစ်ခွက်ဖြူလိုက်မယ်ဆိုရင်သူပုဂ္ဂိုလ်တွေအတွက်ဘဝစည်းရဲတွေကမြောက်များစွာတတ်တာပြီးတော့ချမ်းသာဒုက္ခရသွားနိုင်လေလို့ဘုရားမြတ်စွာဟာမြည်မြမဟာကရုဏာရှိတယ်လေဆိုတာစဉ်းစားကြည့်ပါပြိနိဗ္ဗာန်ဆံသွားတဲ့နောက်မှာတောင်လူတွေကိုအကျိုးပြုနေရတုံးပဲအေးဒါကြောင့်မို့ပုဂ္ဂိုလ်တို့ပုဂ္ဂိုလ်မြတ်တွေကိုရည်စူးပြီးတော့ခုလိုအမတ်တရားတွေတည်ထားကြရတယ်ပူဇော်ကြရတယ်အလုံးကြီးမားတဲ့ကုသကောင်းမှုကိုတို့တွေလောက်ရတယ်စိတ်ထဲမှာဝမ်းသာကြည်ညိုဖြစ်ဖို့ဒါကအမတ်တရားတစ်ခုအနေနဲ့ပြောတာဒီကနေ့ဟာတပူရွဲလာပြီနေတပူရွဲလာပြီနေဆိုမြန်မာပြည်ရဲ့ထုံတန်းဆန်လာရာသီပွဲတော်တွေနဲ့ကြည့်မယ်ဆိုရင်တော့ထပ်မနေပွဲပေါ့သို့သောသာသနာ့သမိုင်းကိုပြန်ပြီးတော့ကြည့်လိုက်တဲ့ဆိုရင်ဒီကလေးဟာအမတန်ထူးခြားတဲ့နေထူးနေမြတ်တစ်ခုဖြစ်တယ်။အဲ့ဒီနေထူးနေမြတ်အမတ်တရားကလေးဒီကလေးရှိကြဖို့ပါ။ဘုရားရဲ့ဆိုဘုရားဖြစ်သူရောက်ပြီးတဲ့နောက်တဝါဆုံးပြီးတဲ့နောက်ရှင်သာရိပုတ္တရာနဲ့ရှင်မောကလန်တို့သင်္ဆရာဆိုတဲ့ပရဂိတ်ကြီးရဲ့တပည့်ဖြစ်နေဥပတိတ်တာကောဠိတာဆိုပြီးတော့ဒီသင်္ကေတရင်းနှစ်ယောက်ပရဝိတ်အဖြစ်ခံယူပြီးတော့သူပရဝိတ်တွေရဲ့အယူဝါဒကိုမကျေနပ်လို့အမှန်တရားကိုရှားနေကြတာဟောဒီဒီဘုရဲလာပြည့်နေ့ကနေပြီးတော့နောက်ဆုံးရည်အတွက်မယ်ဆိုရင်ပြာသူလာခွေနေ့လောက်အချိန်မှာပိဇဝဂီ၅ပါးထဲမှာအပါဝင်ဖြစ်တဲ့ရှင်အတ္တစီနဲ့စတင်ပြည့်စုံကြရှင်အတ္တစီနဲ့ဆုံတဲ့အခါမှာဥပတိတ်တာပြပိုက်ကရှင်အတ္တစီကိုစုံသမ်းနေမြတ်တယ်ဘုသူတရားကြိုက်တယ်လေဘုသူ့ကိုယေရှုဥတည်ပြီးတော့သာသနာပေါ်ဝင်လာတယ်ဆရဲမိကုန်းနေမိမိတဲ့အခါမှာအဖြေရလို့ဂေါရဝမြတ်စွာဘုရားဟောတဲ့တရားဓမ္မကိုအချင်းချင်းပြောပြသမှာလို့ဆိုတော့ကဘာကျော်ဖြစ်တဲ့ခါတာတပုတ်ဘုန်းကြီးတို့မြန်မာနိုင်ငံမှာ ထမဆုံးပဲနေရာမှာတွေ့တော့ဆိုလို့ရှိရင်ဘုသရေခိတရာမြို့ပြည်မြို့နာခင်ဗတ်ကုန်းလို့ခေါ်တယ်မောဇာဒေသတူဖော်လိုက်တဲ့အခါကျတော့အဲ့ဒီဂါထာရေးသားထားတဲ့ပရဘိုက်ရွှေပရဘိုက်ကိုတွေ့ရတယ်အဲ့ဒီဂါထာပါလို့ဆိုယေတမဟေတုပဘဝတေတံဟေတုံတထာဂတောအာဟတိတေသတိရောတောဧဝဝါဒီမဟာသမဏောသစ္စာ၄ပါးကိုအချင်းချင်းရှင်အတ္တစီကနေပြီးတော့ဥပဒေတာပရဘိုက်ရှင်သာရိပုတ္တရာလောင်းနေတာကိုရှင်းပြလိုက်တဲ့ခန္ဓာလေးတို့မြန်မာနိုင်ငံမှာပထမဆုံးစာပေတင်ပြီးတော့ပထမဆုံးတွေ့ရတဲ့နေရာတစ်ခုဆိုလိုတာကဘုရားမြတ်စွာဘုရားရဲ့ဝါဒဟာပါတယ်ဆိုရင်ယေဓမာဟေတုပ္ပဘဝတေတံဟေတုံတရားတော်လောကမှာဖြစ်လာတဲ့တရားမှန်သမျှအကြောင်းရှိတယ်အဲ့ဒီအကြောင်းကိုမြတ်စွာဘုရားဟောတယ်ဖြစ်လာတဲ့တရားမှန်သမျှကိုဒုက္ခသစ္စာလို့ပြောတာထုတ်ဖြစ်ပေါ်လာတဲ့တရားမှန်သမျှမှာအကြောင်းရှိတယ်အဲ့ဒီအကြောင်းကိုဟောတယ်ဆိုတာသမုဒိယသစ္စာကိုဟောတယ်တေသင်္ဆာယောနီရောတော့အဲ့ဒီဖြစ်ပေါ်လာတဲ့တရားဓမ္မရဲ့ချုပ်ငိမ့်ရာနိရောဓသစ္စာကိုလည်းခေါ်တယ်ထိုနိရောဓသစ္စာရဲ့အကြောင်းဖြစ်တဲ့ထိုနိရောဓသစ္စာကိုမျက်မှောက်ပြုဖို့ရန်နိလန္ဒဘယ်ဖြစ်တယ်မက္ခသစ္စာကိုလည်းခေါ်တယ်လို့ဩသစ္စာ၄ပါးကိုအဲ့ဒီကထာနဲ့အတူချုပ်ကလေးပြောလိုက်တာရှင်သာရိပုတ္တရာရဲ့အလောင်းဥပဒိတကလည်းအလွန်ဉာဏ်ကြီးတဲ့ပုဂ္ဂိုလ်ဖြစ်တော့အကြောင်းတရားနဲ့အကျိုးတရားနှစ်မျိုးဒုက္ခနဲ့သမုဒိယနှစ်မျိုးရှင်းပြလိုက်တာလေးနဲ့ပဲဉာဏ်ကပွင့်သွားလိုက်တာသောတာပန်အစဉ်ရောက်သွားတယ်လေးကရာရှိတဲ့ကာရလေးတစ်ခုမှနှစ်ကရာနာလိုက်တာနဲ့သောတာပန်ဖြစ်သွားတယ်ပရဝိဘာသာကနေပြီးတော့ဗုဒ္ဓဘာသာကိုချက်ချင်းပြောင်းပြီးတကယ်ချင်းဖြစ်တဲ့ကောဠိတကိုပါတစင်ပြောပြလို့တကယ်ရင်းဖြစ်တဲ့ကောဠိတကလည်းအမြဲတမ်းညံထက်တဲ့ပုဂ္ဂိုလ်ဆိုတော့သူလည်းပဲအကြောင်းကျိုးနှမျိုးရှင်းပြလိုက်ရုံနဲ့သောတာပန်ဖြစ်သွားတယ်။သောတာပန်ဖြစ်သွားလို့ဘုရားဘာသာဆစ်ဆစ်ဖြစ်သွားတဲ့တကယ်ချင်းနှစ်ယောက်ကမြတ်စွာဘုရားစီသွားကြတယ်။ဘုရားစီရောက်တဲ့အခါကျတော့မြတ်စွာဘုရားကအေဟိဘိက္ခုဖြစ်ယဟန်ဖြစ်ခွင့်ပြုပြီးတဲ့နောက်အထက်မဲ့အထက်ဖို့တွေအတွက်ဝိပဿနာကျင့်စဉ်ကိုမင်းများလျောက်ထားပြီးကျင့်ကြံကြိုးကိုအထောက်လိုက်ကြတာဆိုပါစို့တကူရဲလာဇန်တရက်နေ့မှာမြတ်စွာဘုရားနဲ့တွေ့ပြီးတရားတော်အထောက်ကြတယ်ခொနည်းရောက်တဲ့နေ့ကျတော့ကောလိတပရဘိုက်လို့ခေါ်တဲ့ရှင်မဘောဂလန်ကယဟန္တာဖြစ်သွားဟိုညာအမတန်ကြီးတဲ့ရှင်သာရိပုတ္တရာကဥပဒေတာပြပိုင်းကယဟန္တာပဲဖြစ်သေးဘူးနောက်တစ်ပတ်ဆက်ပြီးတော့အထောက်တာအခုလိုတဘိုရဲလာပြီနေ့ခြားတော့ယဟန္တာဖြစ်သွားတယ်။ဟောဒါကြောင့်မို့လို့တဘိုရဲလာပြီနေ့ဟာရှင်သာရိပုတ္တရာယဟန္တာဖြစ်တဲ့နေ့လို့ဒီလိုမှတ်တမ်းတင်ရမှာ။နေ့ပေါင်းနဲ့ပြန်ပြီးတော့တွက်ကြည့်မယ်ဆိုလို့ရှိရင်ရသော်ဘုရားပြိနိဗ္ဗာန်စံပြီးမှတွက်တဲ့နေ့ပြိနိဗ္ဗာန်စံသွားတဲ့နေ့ပေါင်းဟာ2552အဲ့ဒီတည်းမှာဘုရားသက်တော်ထင်ရှားရှိတဲ့45ဝါတိုင်းကဒုတိယဝါကစတွက်လိုက်လို့ရှိရင်44ဝါပေါင်းလိုက်မယ်ဆိုလို့ရှိရင်2596နှစ်ရှိပြီပေါ့အဲ့ဒီ2596နှစ်လွန်ခဲ့တဲ့6နှစ်ကဟောဒီဒဂိုရဲတာကြီးနေမှာစေတရိပုတ္တရာမဖြစ်ရအမြန်းလာဖြစ်သို့ရောက်ရှိသွားဒါကသာသနာတော်ရဲ့ထူးခြားချက်အမှတ်တရတစ်ခုစေတရိပုတ္တရာနဲ့ရှင်ဘောကလာယန္နာဖြစ်တော့ဒီကနေ့မှာပဲမြတ်စွာဘုရားသခင်ကိုရောမြတ်ကတန်ခတန်နိဗ္ဗာန်တာဝကတန်နိဗ္ဗာန်တာတပည့်တွေစုယုံပြီးတော့အစည်းအဝေးတစ်ခုပြုလုပ်တာလဲဟောဒီတဘောရလာပြီနေပါပဲပထမသ อาวกตานิปันตาลูกขอนเอริบรมตาวกตานิปันตาชิมบาพิโลดเนี่ยฮะเลยเว้ยฮอริตโกเรลามีเนมุตาตโกเรลามีเนี่ยมัตเตยานี่ตะคูเอริตโกเรลามีเนมาเว้ยยัสสาพะยากะตาวกตานิปันตาอสีเวมาဩဝါဒပါတိမောလို့ခေါ်ရတဲ့မြတ်စွာဘုရားရဲ့အဆုံးအမဒီမြတ်စွာဘုရားရဲ့အဆုံးအမကဘုရားအဆူဆူဟောတဲ့တရားကိင္ကဝါဒသဲစုမကကွင့်တော်မူခဲ့ကြတဲ့ဘုရားတိုင်းဘုရားတိုင်းဟောဒီဩဝါဒပါတိမောစကံကိုခေါ်တယ်ဂေါတမဗုဒ္ဓဟောဒီတဘုရဲလာပြီနေမှာစတင်ပြီးတော့ရှင်သာရိပုတ္တရာနဲ့ရှင်မောဂလန်တို့ကိုအက္ခတဝကယာဓုစတင်ပေးလိုက်ပြီးပြီတဲ့အခါမှာဟောဒီဩဝါဒပတိပေါ့ကိုယူဆိုွားကြတယ်ခုခေတ်လူပြောရင်မိန်ကုံးပြောတဲ့စကားပေါ့နော်ကဲတကူရဲလာပြီနေ့ရဲ့အမှတ်ရလေးတွေကရှင်သာရိပုတ္တရာမထေရယဟန္တာဖြစ်တဲ့နေ့အဖြစ်လည်းပဲအမှတ်ရမြတ်စွာဘုရားကတာဝကတန်ဓိပါဒအစီဝေးကြီးခေါ်တယ်ဆိုတဲ့နေ့ရဲ့အမှတ်တရလည်းဖြစ်တယ်။ရှင်သာရိပုတ္တရာနဲ့ရှင်မောကလနှစ်ပါးတို့ကိုလက်ဝဲရံလက်ရရံအမျက်ဆုံးအက္ခတဝကယာဓုဌာနန္တရထားတဲ့အမှတ်တရနေ့လည်းဖြစ်တယ်။နောက်တစ်ခုကဩဝါဒပါတိမောတရားတော်ကိုခေါ်ကြတော်မူတဲ့နေဓုနေ့များလည်းဖြစ်တယ်။ဒီလိုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များတဲ့အမှတ်တရားလေးမှာဘုန်းကြီးတို့တွေပူပြီးတော့အကျိုးရှိအောင်မလုပ်ရမလဲဆင်။အဲ့ဒီဩဝါဒပါဠိပေါ့ဆိုတာလေးကိုဘုန်းကြီးတို့ဒီကနေ့နာကြားမှတ်သားပြီးတော့လိုင်းနာချင်းချင်းကြိုးကုပ်အားထုတ်လိုက်ကြမယ်ဆိုလို့ရှိရင်အမတန်ကြီးမားတဲ့အကျိုးကျေးဇူးကိုရရှိကြမှာဖြစ်တယ်။ဩဝါဒပါဠိပေါ့ဆိုတာဘုရားစုစုကဆုံးမဩဝါဒပေးခဲ့တာပါတိမောက္ခဆိုတာပါတိမောက္ခရဲ့အဓိပ္ပာယ်ကအတိပမောက္ခအလုံးစုံမြင့်မြတ်တယ်ဆိုတဲ့အဓိပ္ပာယ်ယေဇောဘုရားရဲ့စကားတော်တွေအားလုံးဟာအလုံးမြင့်မြတ်ကြရတာကြီးပဲသို့တော်ဒီဩဝါဒတော်ဟာဘုရားစုစုဘုရားတိုင်းခေါ်ကြပြီးတော့မကြာခဏဟောကြားကြဂေါရမမြတ်စွာဘုရားကဆောင်းလို့ရှိရင်ပထမ120မှာတမလုံးနှစ်ချိန်နှစ်ချိန်ဟောတဲ့တရားဟောဒီတရားဩဝါဒပါဠိတော်တရားဆိုတမလုံးလာပြီးလာခွေလာပြီးနေ့တိုင်းဟောတယ်လာခွေနေ့တိုင်းဟောတယ်ဘလောက်အရေးကြီးတဲ့တရားလဲဘုန်းကြီးတို့တွေလိုက်နာခြင်းဆုံးဖို့ဘလောက်အရေးကြီးတဲ့တရားလဲဆိုတာမှန်တယ်မထင်ရှားဂေါတမမြတ်စွာဘုရားသာဟောတာမဟုတ်ဘူးဝိပဿနာမြတ်စွာဘုရားတို့ဝိပဿနာမြတ်စွာဘုရားကတက်တန်းရှိတဲ့ကာလဆိုတော့6လ6နှစ်တစ်ချိန်6နှစ်တစ်ချိန်မှာဟောဒီကာလကိုဟောတယ်ဂေါတမမြတ်စွာဘုရားကျတော့လိုအပ်ချက်အရာတမန်2ချိန်15ရက်တစ်ချိန်15ရက်တစ်ချိန်ဟောတယ်ပြည်သမထဝိပဿနာဆိုတဲ့ကုသိုလ်တရားတွေလည်းမိမိတဏ္ဍာမှာဖြစ်ပွားစေရဝိပဿနာကုသိုလ်ဖြစ်ပွားစေမှသာလေနောက်ဆုံးအဆင့်မြင့်ဆုံးဖြစ်တဲ့အရဟံမေဆိုတဲ့ကုသိုလ်ရောက်မှာအဲ့ဒီကြတော့မှကုသိုလ်လန်းဆုံးတယ်လို့မှတ်ရအောင်ဟောမြတ်စွာဘုရားရဲ့ဒေသနာတော်ကအမတမယောရှင်းမှာအကုသိုလ်မှန်တယ်မလုံးနဲ့တဲ့ကုသိုလ်မှန်တယ်ကုသဏ္ဍမှာပြည့်စုံအောင်ကြိုးစားပါကြည့်ပြီငါဒီကုသိုလ်တော့ဒါနကုသိုလ်တော့ရှိပြီငါသီလကုသိုလ်ရှိပြီရှိရလားဆင်းသာမရှိသေးရင်သီလကုသိုလ်ရှိအောင်လို့အေးသီလကုသိုလ်နဲ့တော့ပြည့်စုံပြီဘာဝနာကုသိုလ်သမထဘာဝနာဝိပဿနာဘာဝနာဆိုရဲဘာဝနာကုသိုလ်ငါတဏ္ဍမှာရှိသလားအော်မရှိသေးရင်ကြိုးစားဒီလိုအစစ်စစ်တွုံးမြင့်ပြီးတော့ကြိုးစားသွားလို့ရှိရင်အကုသိုလ်ကိုလည်းမလုပ်ပဲရှောင်လေကုသိုလ်တွေကိုလည်းမိမိတဏ္ဍမှာပြည့်စုံအောင်လုပ်တယ်ဒီဒါနကုသိုလ်နဲ့သီလကုသိုလ်နှစ်ခုရှိလို့ရှိရင်လူချမ်းသာနတ်ချမ်းသာဆိုတာအလွယ်ကူနေရပါတယ်အပေပုံကလွတ်ပြီးတော့လူချမ်းသာနတ်ချမ်းသာကိုရနိုင်တယ် သို့သောဒါနကုသိုလ်သီလကုသိုလ်လေးနဲ့ဗြဟ္မာပြည်တော့မရောက်နိုင်သေးဘူးเนาะ။ဓာတ်ပြည်6ထပ်တော့ရောက်ပြီဗြဟ္မာပြည်မရောက်သေးဘူး။ဗြဟ္မာပြည်ဆိုတဲ့ဗြဟ္မာချမ်းသာကိုရရှိခြင်းပြီဆိုလို့ရှိရင်ဘာလို့ဝမလို့ဆိုရင်တမထချင်းစင်တစ်ခုအကျင့်ဖို့လိုတယ်။ကျင့်လိုက်တဲ့အခါကျတော့ဇန်ကုသိုလ်ဆိုတာရတယ်။အဲ့ဒီဇန်ကုသိုလ်ရပြီဆိုရင်ထိုဇန်ကုသိုလ်ကဘယ်ဘုံမှာအကျိုးပေးတော့ဆိုရင်ဗြဟ္မာပြည်မှာအကျိုးပေးတယ်။ဒါဖြင့်အဲ့ဒီဇန်ကုသိုလ်ကဗြဟ္မာပြည်တော့ရောက်ပါရဲ့။တန်တရာဝုကလွတ်တဲ့နိဗ္ဗာန်ကိုရမလားဆိုမရနိုင်သေးဘူး။အဲ့တန်တရာဝုကလွတ်တဲ့နိဗ္ဗာန်ကိုရဖို့ကြတော့ဝိပဿနာကုသိုလ်ဆိုတာဆက်လုပ်ရမယ်။ဝိပဿနာကုသိုလ်ဆက်လုပ်တဲ့အခါကျတော့မှတဏှာဩကလွတ်ရတဲ့ကြောင့်ဖြစ်တဲ့နိဗ္ဗာန်ချမ်းသာကိုမြတ်မောပြုနိုင်တယ်။ဟောမြတ်စွာဘုရားရဲ့တရားတော်ဟာအဲ့ဒါလို့အစဉ်စဉ်သွား။အဲ့တော့ဒီတရားတော်ကိုကြည့်လိုက်မယ်ဆိုရင်ကိုယ်ဘာလို့ရမယ်ဆိုတာကိုရှောင်းရမယ်တန်းကရှင်းနေတာပဲနော်။ရှင်းနေတယ်။ဟောလို့ဒီကိုယ်ရလာပြီနေမှာမြတ်စွာဘုရားကဒီလိုရှင်းရှင်းလေးခေါ်တယ်။အကုသိုလ်မန္တမယမလုံးနဲ့ကုသိုလ်မန္တမယမိမိတဏှာမှာပြည့်စုံအောင်လုပ်ဆိုဟော။အကုသိုလ်သိအောင်လုပ်ရမယ်။ကုသိုလ်တွေတည်အောင်လုပ်ရမယ်။အဲနောက်ဆုံးအဆင့်ကဘာလို့ဆိုလို့ရှိရင်တသိတ္တပရိယောဒကနအကုသိုလ်မလုံနဲ့ဆိုတာတချို့အကုသိုလ်ကလုံတော့မလုံဘူးဒါပေမဲ့စိတ်ကိုညှဉ်းနှူးစေတတ်တဲ့အကုသိုလ်တွေရှိသေးတယ်။လုံတာမဟုတ်ဘူး။စိတ်ထဲမှာလာညှဉ်းနှူးစေတတ်တဲ့အကုသိုလ်တွေရှိတယ်။အဲ့ဒီအကုသိုလ်တွေဆိုတဲ့အညစ်အကြေးတွေမိမိရဲ့စိတ်ထဲမှာမရှိအောင်ဖြူစင်အောင်လုပ်ပါလို့နောက်ဆုံးမိမိစိတ်ရဲ့ဖြူစင်မှုတွေဘယ်မှာအဆုံးသတ်တော့ဆိုရင်အရတ္တမဲ့အရတ္တဖို့ရောက်တဲ့အခါမှာစိတ်ဟာလုံးဝဖြူစင်နေတယ်။လူရဲ့စိတ်မှာအညစ်အကြေးတွေဘာတွေရှိလဲ။အချင်းချင်းပြောရမယ်ဆိုရင်ကာမဂုဏ်အာယုန်တွေကိုခံစားဖို့စိတ်ဝင်စားနေတဲ့ကာမစ္ဆန္ဒDesire for sense of pleasure. ပြောချင်ပါချင်မျက်စိကလှလာကြည့်ပြီးတော့ပျော်ရွှင်မှုရှာတယ်။နားကตาရတဲ့အ딴လေးနားထောင်ပြီးပျော်ရွှင်မှုကိုရှာတယ်။နှာခေါင်းကမွေးကြိုင်တဲ့အနံ့ကလေးနဲ့ပျော်ရွှင်မှုကိုရှာတယ်။လျှာကအရသာရှိတာလေးစားပြီးတော့အရသာခံပြီးတော့ပျော်ရွှင်မှုကိုရှာတယ်။ခန္ဓာကိုယ်ကအထီးတွေ့ညညောတာလေးကိုရှာပြီးတော့တာယာမှုကိုရှာတယ်ဆိုတော့ကာမဂုဏ်အာယုန်ခံစားလို့တဲ့ဆန္ဒတွေကိုကာမေဆန္ဒလို့ခေါ်တယ်။အဲ့ဒါစိတ်ရဲ့အညစ်အကြေးတစ်ခုပဲ။ကိုယ်စိတ်မှာအညစ်အကြေးရှိသလားမရှိဘူးဆိုတာသိအောင်လို့ကိုယ့်ရဲ့အဝတ်ဟာမဲပြီးတော့အညစ်အကြေးရှိလူတိုင်းသိတယ်။ကိုယ်ခန္ဓာကိုယ်မှာအညစ်အကြေးရှိနေတဲ့လူတွေကသိကြတယ်ကိုယ်ဝတ်တဲ့အဝတ်မှာလည်းညစ်နေတယ်ပေးနေတယ်ဆိုရင်သိကြတယ်။သိတဲ့အခါကျတော့မလုပ်တော့ဘူး။ဖွက်ကြတယ်လျှော်ကြတယ်ပေါ့နော်။သို့သောစိတ်မှာအညစ်အကြေးရှိနေတာတွေကိုသိဖို့လိုတယ်။မသိလို့ရှိရင်လျှော်ပါမလား။မလျှော်ဘူး။ဟုတ်ကဲ့လေ။ငါစိတ်လေးကအညစ်အကြေးရှိနေပါလားလို့မသိတဲ့ပုဂ္ဂိုလ်ကဖြူစင်အောင်လုပ်ဖို့ကြိုးစားပါမလား။မကြိုးစားဘူး။ဒါကြောင့်အော်ကာမဂုဏ်အာယုန်တွေခံစားလို့တဲ့စိတ်လေးဟာလည်းပဲကာမစ္ဆန္ဒဆိုတဲ့လောဘလေးဟာလည်းစိတ်ရဲ့အညစ်အကြေးတစ်ခုပါလားလို့သဘောပေါက်။ဒါမှအားဖြင့်ပြောမယ်ဆိုရင်အေးလူဖြစ်လာလို့ရှင်အာယုန်ဘာဝကာမဂုဏ်တရားပေါ်မှာဆန္ဒရှိတာဘာထူးလို့လဲလို့ထင်ကောင်းခင်နေတယ်။သို့သော်တရားထုတရားမြတ်ရဖို့ရတဲ့အဲ့ဒါအညစ်အကြေးပဲ။ထို့တူပဲဇာပါဒလူတွေကအာယုန်နဲ့တွေ့တဲ့အခါကျတော့ကိုလိုချင်တာလေးရလို့ရှိရင်လောဘမရလို့ရှိရင်ဒေါသဟောလောဘနဲ့ဒေါသဒီနှစ်ခုလားအဲ့ဒီဒေါသလေးကလည်းစိတ်ရဲ့အညစ်အကြေးလေးတစ်ခုပဲစိတ်ဆိုးတာမှဒေါသမဟုတ်ဘူးနော်မလိုချင်တဲ့အာယုန်လေးနဲ့တွေ့လို့စိတ်ထဲမှာခံရင်းတဲ့စိတ်ကလေးပေါ်လာလို့ရှိရင်ဒေါသပဲအဲ့ဒါကလည်းပဲဖြာပါရဆိုတာစိတ်ရဲ့အညစ်အကြေးတစ်ခုပဲတဲ့အဲ့ဒီအညစ်အကြေးကိုလည်းဖြူစင်အောင်လုပ်ရမယ်နောက်တစ်ခုကဌိနမိတ်္တဌိနမိတ်္တဆိုတာအိတ်ချင်သွားမှဌိနမိတ်္တဖြစ်တာမဟုတ်အိတ်ချင်တယ်ဆိုတာနောက်ဆုံးအဆင့်ရောက်သွားတယ်တရားနာရင်ပဲတရားနာလို့စိတ်မပါတော့ဘူးဆိုရင်ဌိနမိတ်္တဝင်လာတယ်လို့ခေါ်တယ်
ကုသိုလ်ကောင်းမှုလုံရင်းလုံရင်းကနေပြီးတော့စိတ်ဓာတ်ကဆုံးနေလာတယ်ဆိုရင်ဒါဖြင်းနေတာဝင်လာတာလို့ခေါ်တယ်။တရားအထုတ်တဲ့အခါမှာဆက်ပြီးအာမထုတ်ချင်တော့ဘူးဆိုတဲ့စိတ်ကလေးတွန်းဆုတ်လာတာဒါဖြင်းနေတာလို့ခေါ်တယ်နော်။အဲ့ဒီဖြင်းနေတာဖြစ်ပေါ်လာတာလည်းပဲအသိဉာဏ်ရခြင်းမှုအတွက်အညစ်အကြေးတစ်ခုဖြစ်တာမှုသူ့ကိုယ်လည်းပဲစိတ်ရဲ့အညစ်အကြေးလိုပဲသတ်မှတ်တယ်။နောက်တစ်ခုကဥဒ္ဒစ္စကုက္ကုစ္စဥဒ္ဒစ္စဆိုတာစိတ်တည်ရင်မှုမရှိဘူးစိတ်တည်လွင့်ပြန့်နေတယ်ဟောစိတ်တည်လွင့်ပြန့်နေတယ်အာယုတစ်ခုကလေးပေါ်မှာငြိမ့်မနေဘူးတမာတိကင်းနေတယ်ဟောဒါဥဒ္ဒစ္စလို့ခေါ်တယ်ကုက္ကုစ္စဆိုတာဒီစုံတစ်ခုနဲ့ပတ်သက်ပြီးတော့စိတ်ထဲမှာပူပန်နေတာတို့ကြောင်းကြနေတာတို့အလိုမကျဖြစ်နေတာတို့ဟောနောင်တပူပန်နေဆိုတဲ့သဘောပေါ်နေတာကကုက္ကုစ္စလို့ခေါ်နောက်တစ်ခုကဝိသိကိစ္စကိုရှောင်းလန်းနေတဲ့လမ်းကြောင်းနဲ့ပတ်သက်ပြီးတော့တန်တရားတွေဝင်နေတာကုသိုလ်လုပ်နေရင်ငါကုသိုလ်ရတာကောဟုတ်ကဲ့လားတရားထုတ်နေရင်ငါတရားထုတ်တာရောနိဗ္ဗာန်ရနိုင်တယ်ဆိုတာဟုတ်ကဲ့လားဆိုတဲ့အတွေးမျိုးတွေဝင်လာလို့ရှိရင်ဒါဝိသိကိစ္စတန်တရားတွေဝင်လာတယ်အမှန်မသိရင်တန်တရားဆိုတာမကင်းနိုင်ဘူးအဲဒါရီယာစိတ်ရဲ့အညစ်အကြေးတွေလေအဲ့ဒီစိတ်အညစ်အကြေးတွေကဖြူစင်အောင်လုပ်ပါလို့ယသဗျာဟောတယ်။ဒါဖြင့်ဖြူစင်အောင်ဗာနဲ့လုပ်ရလို့ဆိုရင်မဂ္ဂင်ရှိပါမယ်ဒါပဲ။တပည့်ချင်းစဉ်ဝိပဿနာချင်းစဉ်ကျင့်ပြီးတော့မဂ္ဂင်ရှိပါ။မဂ္ဂင်ရှိပါဆိုတာဘာလို့ဆိုရင်သမ္မာဒိဋ္ဌိ right understanding မမှန်ကန်ကန်နားလည်ဖို့ကြိုးစားမမှန်ကန်ကန်နားလည်ဖို့အတွက်ဘာလို့လို့ဆိုရင်မမှန်ကန်ကန်တွေးတတ်ဖို့လိုတယ်။ဟောတာမသင်္ကပ္ပ။အခုလိုတရားနာနေတာကမမှန်ကန်ကန်တွေးတတ်ဖို့အတွက်ပဲ။မမှန်ကန်ကန်တွေးတတ်ခြင်းသည်မမှန်ကန်ကန်နားလည်ခြင်းရဲ့ဆိုတဲ့အကျိုးကိုသက်ဆောင်ပေးနိုင်။ဒါဖြင့်အဲ့ဒီလိုဖြစ်လာအောင်ဘာလို့ဖို့လိုတယ်။မမှန်ကန်ကန်ကြိုးပမ်းအထောက်အမှုတွေ။မှန်ကန်တဲ့ကြိုးပမ်းအထောက်အမှုဆိုတာဘာလို့ဆိုရင်ကိုယ်တဏ္ဍာမှာအညစ်အကြေးတွေမဖြစ်အောင်ဖြစ်လာလို့ရှိရင်တန်ရှင်းစေကြဖြစ်ဖို့ဖြူစင်တဲ့သဘာဝတရားတွေမိမိတဏ္ဍာမှာဖြစ်ပေါ်လာအောင်ကြိုးစားဖို့ ਨੇ ဖြစ်ပေါ်လာပြီးလို့ရှိရင်တိုးတက်ဖြူစင်အောင်ကြိုးစားမှုဆိုဒီလုံးလဝိရိယကိုတမဝါယာမလို့ခေါ်တာပဲတမဝါယာမလို့ခေါ်တာအေးကြိုးစားအထုတ်ပြီဆိုရင်ဘာရေးကြည့်လို့ဆိုရင်တမတတိသူအယုံပေါ်မှာစိတ်ဆိုင်ဖို့တတိထားဖို့လိုအပ်တယ်တတိထားရုံနဲ့ပြီးသလားဆိုမပြီးသေးဘူးတာမာတမာတိစိတ်ကလေးငြိမ်ဖို့လိုတယ်တတိလည်းမထားဘူးစိတ်လည်းမငြိမ်ဘူးဆိုရင်မှန်ကန်စွာသိမှုဆိုတာမဖြစ်နိုင်ပါဘူးလေစဉ်းစားပြီးတော့ကြည့်ပေါ့တာမန်ကိစ္စလေးတစ်ခုတော့ပြစ်ကွင်းလေးတစ်ခုကိုမြားနဲ့ပြစ်တယ်ဆိုပါလို့အဲ့ဒီညာတဲ့ဖြစ်တဲ့ပုဂ္ဂိုလ်ဟာခေါင်းကြီးအချက်၅ချက်သူကရှိနေတာပါတော့စိတ်ဘယ်လိုပြည့်ရမလဲဆိုရင်ကြိုးပမ်းအထုံမှုဝီရိယရှိရတယ်ပြည့်မဲ့နေရာတာဂက်ကိုတတိရှိနေရမယ်စိတ်ကလေးကိုငြိမ်အောင်ထားရမယ်ဘယ်လိုပြည့်ရမလဲလို့စဉ်းစားရမယ်ပြီးတော့ပြည့်လိုက်တယ်ဟောရှင်းရှင်းပြောလို့ရှိရင်ဒါဖြစ်ဖို့ကြိုးစားတာကတမဝါယာမတတိထားတာကတတိစိတ်ကလေးဉာဏ်အောင်လုပ်တာကတမာတိဖြစ်ပုံဖြစ်နည်းကိုစဉ်းစားတာကသင်္ကပ္ပမိမိပြလိုက်လို့မှန်သွားတာကဒိဋ္ဌိဟောပေါင်းလိုက်တဲ့အခါကျတော့မဲ့ခင်၅ပါးပဲဘယ်ကိစ္စမဆိုဘုရားမြတ်စွာကမင်္ဂန်တဲ့တရားဓမ္မတွေကိုသိဖို့ရတဲ့ကြတော့တမ္မာဆိုတဲ့စကားလုံးလေးတစ်ခုပို့ထည့်ပေးတာတမ္မာမမင်္ဂန်ကမြင်ရမယ်မမင်္ဂန်ကတွေးတတ်ရမယ်မမင်္ဂန်ကကြိုးပမ်းအထောက်ရမယ်မမင်္ဂန်ကတတိထားရမယ်မမင်္ဂန်ကစိတ်တည်ငြိမ်မှုရှိရမယ်ဆိုတော့မင်္ဂန်မှုဆိုတာလေးကိုထည့်တာဒီနေ့ကိစ္စတွေဆောင်ရွက်တယ်ဒီဟာလေးနဲ့သွားရတာပဲကုန်းအဲ့ဒါစိတ်ကိုဖြူစင်အောင်လုပ်ပါလို့ဆိုတာဒါတွေနဲ့ဖြူစင်အောင်လုပ်ရမှာပဲ ောင်းမိမြတ်စွာဘုရားကဒီပထမစကားကောင်းလေးမှာဒီ၃ခုအလေးပေးပြီးတော့ဟောလိုက်တယ်အကုသိုလ်မန္တရရှောင်းပါဆိုဒါခွေချင်းတရားကောင်းမှုကုသိုလ်မန္တရပြည့်စုံအောင်လုပ်ပါလားဆိုတမာရီပြင့်စင်ဝိပဿနာကျင့်စဉ်ကြီးကျင့်ဖို့သစ္ဆေတဆိုယောဒပနာဆိုအစင်မြင်တဲ့မိမိစိတ်ထဲမှာရှိတဲ့အညစ်အကြေးတွေပါဖယ်ရှားဖို့ကြိုးစားပါဆိုဟောဒီကတော့သုံးခုနဲ့တယ်အစင်မြင်တဲ့နေရာကိုပေါ်ပြလိုက်တာဒါဒီကနေ့တဘောရဲလာကြီးနေမှာမြတ်စွာဘုရားစတင်ပြီးတော့ဟောခဲ့တယ်ဟောရတာပါဠိမောရေပထမဆုံးခါထားလေးတူဒါဖြင့်ဒီခြင်းစဉ်တွေခြင်းမှုအတွက်ဘာလိုအပ်ကလေးဆိုတာဒီကိုမြတ်စွာဘုရားခန္တီပရမန်တဘောတိတ္တခဒီတိတ်ခာတိတ်ခာနဲ့လို့ဆိုတဲ့ခန္တီခန္တီတရားဟာပရမန်တဘောအမျက်ဆုံးသောအခြင်းနဲ့ဒါလေးကိုအောင်မြင်အောင်လုပ်ချင်လို့ရှိရင်ခန္တီတရားရှိရမယ်လို့ဒီလိုပြောတာနော်အကုသိုလ်ရှောင်ဖို့ဆိုတာတိတ်ခာစိတ်မရှိတဲ့ပုဂ္ဂိုလ်ကအကုသိုလ်မရှောင်နိုင်ဘူးကုသိုလ်တရားဖြစ်ပွားဖို့ကြိုးစားတယ်ဆိုတဲ့နေရာမှာလည်းခန္တီတရားမရှိလို့ရှိရင်ကုသိုလ်တရားမဖြစ်ပွားနိုင်ဘူးသဗ္ဗေပိကုသလဓမ္မခန္ဓာယတ္ထဝဝတ္တရေကုသိုလ်တရားတွေပတ်သက်ရခန္ဓာနဲ့ဆက်ပြီးတော့ဖြစ်တယ်။ဒါဖြင့်ခန္ဓာဆိုတာဘာပြောတာလဲ။လူတိုင်းလူတိုင်းခန္ဓာတယ်၊သိခန္ဓာတယ်ဆိုတဲ့စကားလုံးကိုပြောကြတယ်။သို့သောခန္ဓာဆိုတဲ့ literal meaning သူ့ရဲ့အဓိပ္ပာယ်ကဘာလို့ဆိုလို့ရှိရင်စိတ်ရဲ့ဆွမ်းတတ္တိကလေးတစ်ခုပဲ။စိတ်ရဲ့ဆွမ်းရည်တက်တည်ကဘယ်လိုဆွမ်းရည်တက်တည်လို့ဆိုမိမိစိတ်ကလေးကိုပင်ကိုအနေထားကပြောင်းမသွားအောင်ထိမ့်သိမ့်ထားနိုင်တဲ့ဆွမ်းရည်တက်တည်ဒါကြွယ်တာမဟုတ်ဘူးเนาะအရကပြောလို့ရှင်တော့သီခံနဲ့ပေါ့အေးသီခံနဲ့ဆိုတာခုခေတ်ကသီခံနဲ့ဆိုတာဘာပြောတာလို့ဆိုငုံခံနဲ့ပြန်မပြောဘူးသို့သောယင်လည်းကတော့မကြည့်နိုင်ဘူးဘလောင်ဆိုနေဒါသိခန္ဓာမဟုတ်ဘူးသိခန္ဓာစိတ်နဲ့ဆိုင်တယ်ပါဇက်ကပြန်ပြောတာလည်းမဆိုင်ဘူးကိုတိလည်းအောင်လုံးထားတယ်မဆိုင်ဘူးသိခန္ဓာလိုက်သိခန္ဓာလိုက်လို့ဆိုတဲ့သူကဟုတ်လားနှုတ်ခမ်းကြီးစူပြီးတော့နောက်ထည့်သွားတာကျင့်တတ်တာမဟုတ်ဘူးပါဇက်ကလည်းမပြောဘူးအဲ့ဒါသိခန္ဓာဆိုတဲ့ခန္ဓာမဟုတ်ဘူးသိခန္ဓာဆိုတဲ့ခန္ဓာဟာဘာလို့ဆိုရင်ခန္တီဆိုတာအဘိဓိတိစွမ်းရည်တတ္တိလေးတစ်ခုအဲ့ဒီအဘိဓိတိဆိုတဲ့စွမ်းရည်တတ္တိကဘာလို့ဆိုရင်ကိုယ့်ရဲ့စိတ်ကလေးကပင်ကိုအနေထားလေးမပြတ်အောင်ထိန်းထားနိုင်တဲ့စွမ်းရည်တတ္တိပြောတာဆိုပါစို့တကယ်ချင်းတယောက်ရေရေမောမောနဲ့စကားပြောနေကြတယ်လူတစ်ယောက်ကလာပြီးတော့ဆေးရည်တိုင်းသွားတယ်မခံနိုင်လို့ဒေါသဖြစ်ကြရင်ဖြစ်ကြလဲဆိုရင်ဒါခန္တီပြတ်တယ်အဲ့ဒါလည်းခန္တီမဟုတ်ဘူးဆဲတော့မဆဲဘူးဒါလည်းဒီကောင်စော်ကားလိုက်တာဆိုပြီးတော့စိတ်ထဲကတော့မကြည်မနှက်ဖြစ်သွားတာဒါလည်းခန္တီမဟုတ်ဘူးအပြုံးမပြတ်အရင်မပြတ်လာပြောတဲ့စကားကိုလုံးဝဂိမ်းမဆိုင်တဲ့နဲ့အပြုံးမပြတ်အရင်မပြတ်မိမိတို့ရဲ့ပျော်ရွှင်နေတဲ့စိတ်ကလေးကိုပျော်ရွှင်နေတဲ့အနေအထားတိုင်းထိမ့်သိမ်းဆောက်ရှောက်နိုင်မှခန္တီအဲ့ခန္ဓာဆိုတာတကယ်တော့လွယ်တာမဟုတ်ဘူးပြောကြတယ် be patient be patient သီခံလိုက်သီခံလိုက်ဒါပဲရင်ထဲကတော့ဘလောင်ဆုံးနဲ့မကျေနပ်ဘူးအဲ့ဒါတကယ်ခန္ဓာမဟုတ်ဘူးလေအဲ့တော့ခန္ဓာဆိုတာဆွမ်းရည်တတ္တိကလေးတစ်ခုပဲစိတ်ရဲ့ဆွမ်းရည်တတ္တိတစ်ခုဘယ်လိုအနောက်ရှက်ပဲလားလားသူစိတ်ရဲ့စွမ်းရည်တတ္တိကတောင်းလာပြီးတော့ပင်ကိုအနေထားလေးတိုင်ဆက်ပြီးတော့နေလိုက်တာခန္တီပဲ။နိဗ္ဗာန်ရောက်ဖို့ရတဲ့သီခံမှာသီခံရဲ့ဆိုတဲ့ခန္တီတရားလိုအပ်တယ်။ဒါကိုသီခံရဲ့နိဗ္ဗာန်ရောက်တယ်လို့ပမာစကားမှတော့ရှိကြတယ်။ဒီကဆက်ဆက်ပြီးတော့လာ။အဲ့တော့ဘုရားမြတ်စွာရဲ့တရားဓမ္မတွေကိုကျင့်သုံးကြမဲ့ပုဂ္ဂိုလ်တွေမြတ်စွာဘုရားကအရေးအကြီးဆုံးအခြေခံတရားဖြစ်တဲ့သီခံမှုဆိုတဲ့ခန္တီတရားကိုလက်ခံထားဖို့ပထမဟောတယ်။အဲဒီခန္တီတရားဟာလောကီအကျိုးပြုလို့ဆိုရင်ဘုရားဘာသာရဲ့ပန်းနိုင်ဖြစ်တဲ့နိဗ္ဗာန်ဒါမှမဟုတ်နိဗ္ဗာန်နာပရမဝရန္တိဘုရား။မြတ်စွာဘုရားတွေဟောတဲ့အထက်မှာကောင်းဆုံးတရားအမျက်ဆုံးတရားနောက်ဆုံး
လမ်းဆုံးပန်းတိုင်ကပါတော့ဆိုနိဗ္ဗာန်နဲ့နိဗ္ဗာန်နဲ့တာရတရားရှိအဲ့ဒီနိဗ္ဗာန်ဆိုတဲ့အမြတ်ဆုံးပန်းတိုင်ကိုတက်လမ်းဖို့ရအရေးအကြီးဆုံးလိုအပ်တာပါတော့ဆိုခန္တီတဲ့တာပြောတာနော်။ဒါပါဠိမောခါရဏိမှာမြတ်စွာဘုရားဒီစကားဟောကြည်တိခဏေဆိုတဲ့ဟာတပတ်သက်ပြီးတော့စက်ပြေဟောတယ်ခန္တီပရမန်တဘောဒီတေခ နိဗ္ဗာန်ပရမဝရဏိဗုဒ္ဓနာဟိပပ္ပစီတောပြုပ္ပခာတိနာသမနောဟောတိပရံဝိဟိတယံတော။ပပ္ပစီတာဆိုတာဓမ္မစကြာဟောတော့သိကြတယ်မြေတွေးမိပိခွေအန္တာပပ္ပစီတေနနတ်တိဝိတ္တာဒီစကလုံးဘာသာလို့ဘာသာပြန်နေခါကျတော့ပပ္ပစီတာကိုရှင်ယဟန်လို့ပြန်ရတယ်။ဒါဒီကိုရပြန်ဆိုချက် ပပ္ပစီတာရဲ့လစ်ထရယ်မီနင်းကဘာလို့ဆိုရင်မကောင်းတဲ့အကျင့်ဆိုးတွေကိုထုတ်ပြစ်နေတဲ့ပုဂ္ဂိုလ်တဲ့။ဟောလူတွေလည်းမကောင်းတဲ့အကျင့်ဆိုးတွေကိုထုတ်ပြစ်ပပ္ပစီတာပဲပေါ့။ပပ္ပဇေယမလမတ္တနောတဲ့ကိုယ်စိတ်ထဲမှာရှိတဲ့စိတ်ရဲ့အငြင်းကြီးတွေကိုဖယ်ရှားဖို့ကြိုးစားနေတဲ့ပုဂ္ဂိုလ်မှန်တယ်ပပ္ပစီတာပဲ။ခုနကသာမအားဖြင့်ပြောလို့ရှိရင် အသင်္ဒရံခွဲခြားပြီးတော့ပပ္ပစီတာရှင်ယဟန်ကိုပြောကြတာ။ဘာဖြစ်လို့လဲဆိုရင်ရှင်ယဟန်တွေကထိုအတွက်ကြိုးစားတာကများလို့ရေကုန်ရအားဖြင့်ပြောတဲ့စကား။ရှင်မဖြစ်ဖြစ်လူပဲဖြစ်ဖြစ်မိမိတဏ္ဍာမှာရှိတဲ့အငြင်းအကြီးတွေကိုထုတ်ပြဖို့ကြိုးစားတဲ့ပုဂ္ဂိုလ်မှန်တယ်ပပ္ပစီတာ။အဲ့ဒါလို့ပပ္ပစီတာကိုယ်တဏ္ဍာအငြင်းအကြီးတွေကိုထုတ်ဖို့ကြိုးစားနေတဲ့ပုဂ္ဂိုလ်တ နိုင်ပါဘူးတဲ့။နာဟိပပ္ပစီတောပုပ္ပခန္တိပုပ္ပခန္တိသူတော်ဘာကိုတတ်မဲ့ဖြတ်မဲ့လုံနေတဲ့ပုဂ္ဂိုလ်တယောက်ဟာနာပပ္ပစီတောကိုယ့်ရဲ့တဏ္ဍာမှာရှိတဲ့အငြင်းကြီးတွေကိုထုတ်ပြတဲ့ပုဂ္ဂိုလ်မဟုတ်နိုင်ဘူးတဲ့။ဟုတ်တယ်ပေါ့နော်။ကိုယ့်ငြင်းကြီးထုတ်နိုင်တဲ့ပုဂ္ဂိုလ်ဖြစ်နိုင်ဘူး။နတ်သမလောဟောတိပရံဝိဟိယံတော်ပရံဝိဟိယံတော်သူတော်ဘာကိုညင်စေတဲ့ပုဂ္ဂိုလ်ညင်စေလို့တဲ့စိတ်ရှိတဲ့ပုဂ္ဂိုလ်ဟာနတ်သမလောတမနာခိလိတာတွေကိုငြိမ်းအောင်လုပ်နေတဲ့ပုဂ္ဂိုလ်မဖြစ်နိုင်ဘူးတဲ့ညဆောပြားဆိုလိုတာခန္တီတရားလက်ကင်မထားရင်သူတော်ဘာကိုရိုက်ဖို့ညင်စေတယ်ခန္တီတရားလက်ကင်မထားတဲ့ပုဂ္ဂိုလ်ဒီသူတော်ဘာကိုနှိမ့်ဆက်တယ်အဲ့ဒီလိုခန္ဒီတရားကိုလက်ခံမထားလို့ရှင်သူတော်ကောင်းကိုမဖြစ်ဘူးလို့ဆုံးလို့တယ်ဒါပြောတာနော်သူတော်ကောင်းဖြစ်ဖို့ရတဲ့ခန္ဒီကိုတရားကိုလက်ခံထားရမယ်သာသနာတော်ရဲ့ခြင်းစဉ်ကိုနောက်ဆက်ပြီးတော့ပြောဘုရားမြတ်စွာရဲ့သာသနာတော်ဟာအနုပုပ္ပသိက္ခာအနုပုပ္ပပဋိပဒါကျင့်ရတာလည်းပဲတစ်ဆင့်ချင်းတစ်ဆင့်ချင်းသွားရတယ်ကျင့်စဉ်ကလည်းတစ်ဆင့်ချင်းတစ်ဆင့်ချင်း step by step နေလို့သွားတာခုံကျော်သွားလို့မရဘူးအင်းဒါကြောင့်မို့မြတ်စွာဘုရားကဆက်ပြီးတော့ဟောတယ်အနုပဝါတော်အနုပဂါတော်ပတိမောခေသတံဝရောမတ္တညုတာသဗတ္တသမိပန္တင်သသေနာတနာအဓိစိတ်တေသအာယောဂောအေတံဗုဒ္ဓနာသာသနာဟောဘုရားဆူဆူဆုံးမခဲ့တဲ့ခြင်းစဉ်ကြီးတစ်ခုပေါ်ပြနမတေကခန္တီတရားလက်ခံထားပြီးတော့စလောက်အောင်မပါတော့စေအနုပဝါတော်ကိုနှုတ်ကိုထိန်းနေတာပြောတာနော်နှုတ်ကိုထိန်းတာကသီလပဲကြည့်လေအနုပဝါတော်ဆိုတာဒီညမှာမဆွဆွဲမကဲ့ရရခြင်းလို့ဒီလိုသရာပြန်ရပြီမဲ့လို့အနုပါဝါဒဆိုတဲ့အတိအပဲကနှုတ်ကိုလုံအောင်ထိမ့်ပါနှုတ်ကိုလေအောင်ထိမ့်ဆိုတာဘာပြောလို့လဲလေမပြောနဲ့မှန်တာကိုပဲပြောခုံးမတိုင်းနဲ့တယောက်နဲ့တယောက်ညီညွတ်စစ်စပ်အောင်သာပြောမဆင်းနဲ့ယဉ်ကျေးတဲ့စကားကိုပြောအကျိုးမရှိတဲ့စကားတွေမပြောနဲ့အကျိုးရှိတဲ့စကားကိုပြောဒါနှုတ်ကိုထိမ့်သိမ့်တာနှုတ်ကိုစီကံချက်ထားတာနော်နှုတ်ရဲ့စီကံချက်ကလေးကအမှန်တမ်းအရေးကြီးတယ်လူတွေမှာနှုတ်ကြောင်ခက်နေကြတာလေတော်တော်များများဒါကြောင့်မို့တခြားသုတ်တန်တစ်ခုမှဆိုရင်မြတ်စွာဘုရားကဟောထားတာရှိတယ်နော်ကာလီနဝက္ခမိနောအက္ခလေ
ကိုယ့်ကိုယ်ဒိဋ္ဌာန်လိုက်ပါတယ်ပြောတဲ့နဲ့အချိန်မှသာငါပြောမယ်မပြောတဲ့အချိန်မပြောဘူးဟောစကားလို့ပြောတဲ့အခါမှာနှုတ်ကိုစီကန့်ချက်ထားကိုပြောမဲ့စကားကြီးပြောတဲ့အချိန်ကမပြောတဲ့အချိန်ကသိဉာဏ်နဲ့စဉ်းစားစဉ်းစားပြီးမှစကားကိုအရင်မပြောဘူးလေပြောတဲ့အချိန်မှသာပြောမယ်မပြောတဲ့အချိန်ကိုမပြောဘူးဒါတစ်ချက်ဘူတေနဝက္ခမိနောအဘူတေနပြောတဲ့အခါမှာလည်းပြောဖို့အချိန်ရောက်လာလို့ပြောရရင်လည်းမှန်နာကိုသာပြောမယ်မှန်နာကိုမပြောဘူးဟောတကယ်အမှန်ကိုပဲပြောဒါတစ်ချက်အေးမှန်နာကိုပြောတယ်ဆိုတိုင်းလည်းကောင်းတာမဟုတ်ဘူးဒါကြောင့်မို့တတိယအချက်ကပါလို့ဆိုတန်နေနဝက္ခမိနောဖုတေနရင်ရင်ကြီးကြီးပြောမယ်ရရင်ဆိုင်ဆိုင်မပြောဘူးဟောတချို့ကမှန်တာပြောတာဆိုပြီးတော့ဟိုရရင်ဆိုင်ဆိုင်ပြောရင်တစ်ခါတည်းပဲခံနိုင်လိမ့်မယ်အဲ့ဒါကြောင့်မို့လို့မှန်မှရင်ရင်ကြီးကြီးပြောမယ်တဲ့ဖုဒ်ရရင်ဆိုင်ဆိုင်မပြောဘူးတဲ့နောက်တစ်ခုကအခါတန်မိတံဝက္ခမိနောအနတ္ထတန်မိတံကိုပြောတဲ့စကားသည်အကျိုးရှိတဲ့စကားဖြစ်ရမယ်အကျိုးမဲ့တဲ့စကားမပြောရဘူးနောက်ဆုံးတစ်ခုကဘာလို့ဆိုရင်မေတ္တာစိတ်တော်ဝက္ခာမိနောဒေါသတ္တရာပြောစရာရှိလို့ပြောရပြီဆိုရင်မေတ္တာစိတ်မိမိတဏ္ဍာမှာတိဆောက်ပြီးတော့မှပြောမယ်တဲ့ဒေါသနဲ့မပြောဘူးတဲ့ဟောဒါနှုတ်ကိုစောင့်ကြည့်ခုအနုပါဝါဒောဆိုတာမြတ်စွာဘုရားဒါကိုပြောတာနော်နှုတ်ကိုစီကံချက်ထားလိုက်ပါဒီလောကမှာဒီနှုတ်ကိုစီကံချက်ထားမယ်ဆိုလို့ရှိရင်နှုတ်ကြောင့်သိလက်ကြောင့်ကြည့်ဆိုတော့မဖြစ်နိုင်တော့ဘူးပေါ့လောကမှာနှုတ်ကြောင့်ပြဿနာတက်နေတယ်ဒီအများကြီးကြီးညီညွတ်ရေးပြပြတာလေဒီနှုတ်ကြောင့်ပဲဘယ်သူကလဲဘယ်လိုပြောသလဲမခံနိုင်ဘူးကြံတတ်တော့အဲ့တော့ကြောင့်မလို့နှုတ်ကိုစီကံချက်ထားဖို့ဆိုပြီးတော့ရသော်ပြတာဟာဒီပါတိမောဩရပါတိဝေဒနာတော်ရဲ့မထေခေါ်တာအနုပါဝါတော်နှုတ်ကိုစီကံချက်ထားဆွဆွဲပြီးတော့မပြောမိစေနဲ့နောက်တစ်ခုကအနုပါခါတော်ဘယ်သူမှထိခိုက်နစ်နာအောင်မလုပ်နဲ့ကိုယ်နဲ့လုပ်တဲ့အခါလဲလူတစ်ဖက်သားကိုထိခိုက်နစ်နာတော့အောင်မလုပ်နဲ့ကိုယ်ကိုစီကံချက်ထားတာနော်ကိုယ်လည်းနဲ့သူများဒုက္ခမရောက်စေနဲ့ပေါ့ကိုယ့်ရဲ့ခန္ဓာကိုယ်အကြောင်းပြုပြီးတော့ကိုယ်တိလက်ရောက်သူများကိုဒုက္ခရောက်တာမျိုးမဖြစ်စေနဲ့ဟောအနုပါဝါဒောအနုပါကာတောပါတိမောက္ခေသတောရောပါတိမောက္ခဆိုမြင့်မြတ်တဲ့အကျင့်ရဟန်းတော်များဆိုလို့ရှိရင်129ဆယ်သောသိခာဘုဒ္ဓမှာလာတဲ့အတိုင်းကျင့်ကြံကြုပ်ကုပ်အထုတ်တာထိမ့်ရမယ်စုဆောင်သိရမယ်လူတွေကြတော့၅ပါးသီလဆောင်စီတာပါတိမောက္ခသီလပါတိမောက္ခေသတောရောကောင်းလိုက်လို့ရှိရင်ရသော်ပြာဒီသုံးခုကသီလဘလောက်အရေးကြီးတယ်ဆိုနံပါတ်1နှုတ်ကအရေးကြီးလို့နှုတ်ကိုယင်ထိပြီးတော့ကိုယ်ကိုထိပြီးတဲ့အခါလှုပ်တဲ့လှုပ်ထိုက်တာတွေကိုချင့်ဩကိုချင်းတရားကိုချင်းတရားဆိုတဲ့နေရာမှာစာရိတ္တသီလဝါရိတ္တသီလလို့နှစ်မျိုးရှိတယ်ဝါရိတ္တသီလဆိုတာမလုံနဲ့လို့တားမြစ်ထားတဲ့ဟာစာရိတ္တသီလဆိုတာလုံရမယ်လို့ပြောတဲ့ဟာအဲ့တော့မလုံရဘူးဆိုတာလည်းမလုံရဘူးလုံရမယ်ဆိုတာလည်းလုံဖို့လိုတယ်။ညာတော့အပြင်မလုံရဘူးဆိုတာကိုရှောင်ပြန်လိုက်ရုံနဲ့ကိစ္စပြီးတဲ့ထင်နေကြတာမဟုတ်ဘူး။မလုံရဘူးဆိုတာလည်းမလုံပဲနေဖို့လိုတယ်။လုံရမယ်ဆိုတာလည်းလုံပြအောင်လုပ်ဖို့လိုတယ်။ထိုနှစ်ခုဟာအကျိုးမဲ့ကိုဖြစ်စေတာရင်တူတူပဲ။လုံတဲ့တာကိုမလုံခဲနေတာနဲ့မလုံတဲ့တာကိုလုံတာတူတူပဲအဖြစ်ဖြစ်တာချင်း။ဒါကြောင့်မလို့ပါတိမောက္ခေသတောရောတကယ်ကိုချင်းတရားအစင်းမြင့်တဲ့ကိုချင်းတရားနဲ့ပတ်သက်ပြီးကိုယ့်ကိုစောင့်စည်းပါလို့ဒီလိုဟောအဲ့ဒီလိုစောင့်စည်းလို့စိတ်ကိုဖြူစင်အောင်ကြိုးစားတော့မယ်ဆိုရင်ချင်းစဉ်တည်းမှာနောက်တစ်ခုအရေးကြီးတာကဘာလို့ဆိုမတ္တညုတ္တာသဘဒ္ဒတမေအစာစားရင်ပဋိဌာကိုနဲ့တဲ့အစာကိုဘာဖြစ်လို့လဲဆိုလို့ရှင်သူတွေဟာအစာကြောင့်ဒုက္ခဖြစ်တာတွေအများကြီးကျမ်းမာရေးပြပြစီမှာဆိုလို့မြတ်စွာဘုရားကမတ္တညုတ္တသဗ္ဗတ္တမေကျမ်းမာရေးပြပြသွားတဲ့ပုဂ္ဂိုလ်တယောက်ကလည်းတရားသူတရားမြတ်ရောက်ဝေရအတွက်နှောင့်ယှက်ဖြစ်သွားပြီဒါကြောင့်မို့
အစာစားတဲ့အခါမှာမြတ်စွာဘုရားကအစာစားတဲ့အခါမှာကြိုက်လို့စားတာမျိုးမဖြစ်စေရအစာစားတာဘာရွေချက်နဲ့စားတာတုံးဆိုအသက်ရှိဖို့စားတာအစာမစားရင်အသက်မရှိဘူးလေဒါကြောင့်မို့အစာစားစေဆိုတဲ့ရည်ရွယ်ချက်ကဟောဒီခန္ဓာကိုယ်ကြီးတည်တံ့ဖို့အတွက်အစာစားတို့တော့လူတွေကအဲ့ဒီလိုခန္ဓာကိုယ်ကြီးတည်တံ့ဖို့ဆိုတဲ့ရည်ရွယ်ချက်တဲ့ကြော်ပြီးတော့ဘာလို့ဆိုကြိုက်လို့စားတာဖြစ်တယ်တဲ့တာရောမတဲ့တာရောကြိုက်ပြီဆိုလို့ရှိရင်ဟုတ်လားရှားတောင်းပါပြီဆိုလို့ရှိရင်တော့မတဲ့မှန်းသိတာလည်းစားတာပဲဘာလို့လို့ဆိုအသက်ရှိဖို့ဆိုတဲ့ရည်ရွယ်ချက်မဟုတ်တော့အဲ့ကြကြိုက်လို့စားတယ်ဆိုတဲ့တဏှာလောဘပဲဖြစ်ဆိုပါစို့ဒိဉ္စီနီဆိုတဲ့ကြောက်ကယောဂံနဲ့အလွန်ဆိုးကြောက်ကကိုပျက်စီးစေတတ်တဲ့အစိတ်တွေပါအေးဒိဉ္စီကိုကြိုက်လို့စားလို့ရှိရင်ကြောက်ကယောဂံရှိတဲ့ပုဂ္ဂိုလ်ကမြင်မြင်ဒုက္ခပေးတယ်ဒါပေမဲ့ဒုက္ခရောက်သွားသို့တော်လည်းကြိုက်တဲ့ပုဂ္ဂိုလ်ကမရှောင်နိုင်ဘူးကြောက်ကမကောင်းဝင်ပဲလို့ဒိဉ္ဇင်းကြီးစားကြတာပဲဥပမာပြောကြတော့ဝက်သားလေးထုတ်တူပဲဒီလိုပဲကော်လက်စထရောများတဲ့ပုဂ္ဂိုလ်တို့သွေးရောဂါရှိတဲ့ပုဂ္ဂိုလ်တို့မတည့်ဘူးဆိုရင်စားဘုန်းကြီးတို့သိတဲ့ဆရာတော်တစ်ပါးသတ္တိထားဆရာတစ်ခုပြောပြတာအဲဆရာတော်တစ်ပါးဝက်သားနဲ့မတည့်ဘူးသောတော်ဝေသားချက်ထားတာတော်တော်ကောင်းဆွမ်းကြီးတစ်ခုမှဝေသားနဲ့ဘုန်းကြီးတို့နဲ့တပွဲတည်းစားတဲ့အခါကျတော့ဝေသားကတော်တော်ကောင်းအောင်ချက်ထားတော့အဲ့ဒီဆရာတော်ဝေသားမြင်တော့ဖုံးပေးခြင်းဖုံးပေးခြင်းတော့အဲ့တဒုံးကော်ထည့်လိုက်တော့ဘုန်းကြီးလည်းမနေနိုင်လို့ပြောလိုက်တယ်ဆရာတော်ဝေသားနဲ့မတည့်ဘူးမို့လားလို့ဆိုဘာပြောလို့ဆိုတဒုံးထဲမှာကိုတော်တယ်စားလိုက်တဲ့အခါအရသာလေးတွေ့သွားတဲ့အခါနောက်တစ်ခါပြန်ပြီးတော့လှမ်းမြန်တယ်လမ်းတဲ့အခါဘုန်းကြီးကမပြောပါဘူးပြောမှဆိုလို့သူ့ဘာသူမထူးပါဘူးကိုတော်ဆိုအဝဖုံးပြီးတော့တာဒီလိုဖြစ်တတ်တယ်နော်နောက်တော့သိမကြဘူးခလာလောက်နေတော့ကျန်တော့မသွားအေးတချို့ကလည်းအစာကိုမလျှော့နိုင်တဲ့အခါကျဘာပြောတော့ဆိုအသက်ရှင်ဖို့စားရမှမေ့ပြီးတော့ဘာလို့လဲဘောမစားပြီးသိမယ်တဲ့အမေသူလည်းကဟုတ်တယ်လို့လို့ဘာလို့လို့ဘောဝါစပြီးသိမယ်အငတ်ခံပြီးတော့မသိဘူးဆိုပြီးတော့မန်းတော့မရှောင်နိုင်ပါဘောနော်အဲ့တော့မြတ်စွာဘုရားကအစာစားတယ်ဆိုတာဣမတ္တခာယတထိတိယဒီခန္ဓာကိုယ်ကြီးတည်ထမ်းဖို့စားရမယ်ဒါရီလားလို့ဆိုတော့ပုရဏံပုရဏင်းစဝေဒနာပဋိညင်္ဂာမိနဝင်းစဝေဒနာနောက်ပါတိတာမိအစာစားတဲ့ခါမှာတတိထားရမှာကယောဂဟောင်းနေပြောက်စီရမယ်ယောဂတိလည်းမရစေရဘူးဆိုရင်ရွယ်ချက်ရှိရတယ်ယောဂဟောင်းဆိုတာဘာလို့အစာမစားလို့ရှိရင်အစာအိမ်မှာယောဂဖြစ်နိုင်တယ်စားလောင်ခြင်းဆိုတဲ့ယောဂဟောင်းကိုလည်းဖြောက်ပြီးသားဖြစ်ရတယ်စားနေတာပျောက်အောင်စားတာပဲစိကိစ္ဆာပရမရောဂါစားလောင်ခြင်းဆိုတာအဆုံးဆုံးယောဂလို့ဆိုတာပေါ့စားလောင်ဖို့ဆိုတဲ့ယောဂပျောက်ဖို့အတွက်စားစားရည်အတွက်ကြောင့်တဲ့တဲ့တော်ရုံမှာမစားဘဲနဲ့အများကြီးစားသေးတဲ့အတွက်ကြောင့်ယောဂဝေဒနာအတိတ်တွေဖြစ်လာနိုင်တယ်အဲ့ဒီလိုလည်းမဖြစ်စေရဘူးလို့ပြောတာနော်အစာမကြေတဲ့ယောဂလို့မတည့်လို့ခုနကယောဂမျိုးစုံဖြစ်တာလို့ဒါမျိုးမဖြစ်စေရဘူးတဲ့အဲ့ဒါကိုမြတ်စွာဘုရားကညွှယ်ပြီးတော့မတ္တညုတာသဗ္ဗတလေအေကိုစားတဲ့အစာနဲ့ပတ်သက်ပြီးတော့အတိုင်းဒါလေးတစ်ခုသိဖို့လိုတယ်လို့ဒီလိုခေါ်တာနော်ဒါနဲ့နေ့စဉ်အတွက်အမတန်သုံးကြတဲ့ဆုံးမဩဝါဒတစ်ခုပဲနေ့စဉ်အတွက်အလွန်သုံးကြတဲ့ဆုံးမဩဝါဒတစ်ခုနောက်တစ်ခုကဘာလို့ဆိုပန္တင်သသေယနာတနံရဟန်းတော်များဆိုလို့ရှိရင်ဝိလံတိခေါင်တဲ့အရာစိတ်ငြိမ်တဲ့နေရာမျိုးမှာချင့်ကပ်ဖို့ဘာဖြစ်လို့လို့ဆိုတော့လူစုလူဝေးနဲ့နေလို့ရှိရင်လာပြီးတော့စကားပြောလို့ရှိရင်သမာဓိပြည့်မယ်တရားထုတ်ဖို့အချိန်တွေနေလာမယ်ဒါကြောင့်မို့ပန္တလို့ခေါ်တဲ့လူသူမရောက်တဲ့ဝေးလံတဲ့ဒေသမှာနေလို့ဒီလိုဟောတာ။အေးတရားထုတ်ခြင်းတဲ့ပုဂ္ဂိုလ်လူဝေးဖြစ်ဖြစ်ရှင်ဝေးဖြစ်ဖြစ်စိတ်ငြိမ်တဲ့နေရာလေးရွေးရမှာတော့သိကြတာပေါ့။စိတ်ငြိမ်တဲ့နေရာမရွေးနိုင်လို့ရှင်အပေါင်းအသင်းကလာပြီးစကားပြောမယ်လို့စကားပြောလိုက်တာတည်းတည်းတိုင်းနဲ့ကိုလုံးနဲ့မလုံးနိုင်တော့ဘူး။
ဒါကြောင့်မလို့ပန္တင်စသေယနာတဏစိတ်ကိုဖြူစင်ဖို့ရရွယ်ဒီနေရာလေးရတဲ့ရွေးချယ်ဖို့လိုတယ်လို့အရေးကြီးကြီးထည့်သွင်းပြီးတော့ထားပြီးတော့နောက်ဆုံးနိဗ္ဗာန်ဆိုတဲ့တရားကိုမျက်မှောက်ပြုဖို့အတွက်ဘာလုပ်ရမလို့ဆိုအဓိစိတ်တေစအာယောဘောအဓိစိတ်တလို့ခေါ်တယ်မြင့်မြတ်တဲ့စိတ်ဆိုတာဘာကိုပြောတာလို့ဆိုသမထနဲ့ဝိပဿနာတဲ့အဲ့ဒီစိတ်တတ်တွေမိမိတဏ္ဍာမှာဖြစ်အောင်လုပ်ပါပြောတာအဓိစိတ်တဆိုတာတဏ္ဍစိတ်မဟုတ်ဘူးသဘာဝတရားပေါ်မှာငြိမ်အောင်ထားနိုင်တယ်အာယုတကူပေါ်မှာငြိမ်အောင်ထားနိုင်တယ်တမာတိစွမ်းအားပြည့်တဲ့စိတ်သင်္ခါရတရားတွေရဲ့အမှန်ပေါ်မှာစိတ်ကိုထားနိုင်တဲ့ဝိပဿနာစိတ်အဲ့ဒီသမထစိတ်နဲ့ဝိပဿနာစိတ်ဟာအဓိစိတ်တာပဲတဲ့အဲ့ဒီအဓိစိတ်တာကိုခေါ်တဲ့မြင့်မြတ်တဲ့စိတ်အနေထားကြီးရလာအောင်ကြိုးစားပါလို့ဩကုရမြတ်စွာဟာပါတိမောအခါတော်လေးမှာဟောဒီပါတိမောဩဝါဒပါတိမောခန္ဓာ၃ခုကိုယဟန်တန်ဃာတွေကိုတလနှစ်ချိန်နှစ်ချိန်အမြဲတမ်းရွတ်ဆိုပြီးတော့ဆုံးမတယ်ဟာဒီကနေ့တဘောရဲလာကြီးနဲ့အမှတ်တရအနေနဲ့ဟောဒီဩဝါဒပါဠိပေါင်းမှာလာတဲ့တရားဓမ္မတွေကိုကျင့်ကြံကြိုးပုတ်အထောက်ကြမယ်ဆိုလို့ရှိရင်မိမိတို့ဘုရားမြတ်စွာသာသနာတော်နဲ့ကြုံတွေ့ရကြိုးသာသနာတော်နဲ့ကြုံတွေ့ရကြိုးနှပ်ပြီးမိမိတို့လွတ်လပ်တောင်းတဲ့နိဗ္ဗာန်ချမ်းသာကိုကိုယ်စီကိုယ်ငါမျက်မှောက်ပြုချင်မှာဖြစ်ပါတယ်။ဒါကြောင့်မို့တရားချက်ကမြို့တော်ရှင်ပရိသတ်တွေဒီပုဂ္ဂိုလ်လူပုဂ္ဂိုလ်များတဲ့အမှတ်တရညာလို့ဆိုတဲ့အထက်မှာဒီကနေ့ဒီကိုရွယ်လာပြီနေ့ရဲ့အမှတ်တရဟာဖြင့်သာသနာ့သမိုင်းမှာအလွန်ထူးခြားပါတယ်ဘုရားမြတ်စွာရဲ့သာသနာတော်မှာပညာဉာဏ်ထိတ်တန့်ဖြစ်တဲ့ရှင်သာရိပုတ္တရာယဟန္တာနေ့ယဟန္တာဖြစ်တော်မူတဲ့နေ့ဖြစ်ဘုရားမြတ်တော်ကအစီခေါ်ယူတဲ့နေ့ဖြစ်ဘုရားမြတ်စွာရှင်သာရိပုတ္တရာနဲ့ရှင်မောဂလန်တို့ကိုအက္ခတဝကယာတုဖြင့်ချီးမြှောက်တော်မူတဲ့နေ့ဖြစ်ဘုရားမြတ်စွာကသံဃာပရိသတ်ထဲမှာအရေးပါတဲ့ဩဝါဒပါဠိမောက်ကိုဟောကြားချင်းတဲ့နေ့အဖြစ်ဘုန်းကြီးတို့တွေအမှတ်တရထားပြီးတော့ဩဝါဒပါဠိမောက်မှာလာတဲ့အတိုင်းချင်းချင်းကြိုးကုပ်အားထုတ်လို့နဲ့ရပါစေကုန်သတည်း